စကိုင်းတိုင်းရင်းမပင်မြို့နယ်ကဏီမြို့ကြားမှာတိုက်ပွဲတွေနဲ့စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးတွေကြောင့်ကျေးရွာတချို့မိရှို့ဖျက်ဆီးခံရတယ်လို့ကျေးရွာသားတချို့ဖမ်းဆီးခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကျွန်မဆက်ပြီးတော့ပြောပြမှာပါရှင်။စကိုင်းတိုင်းရင်းမပင်နဲ့ကဏီမြို့တွေကြားမှာစစ်ကောင်စီကရဟတ်ရင်တွေတုံးပြီးနယ်မြေရှင်းလင်းလို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးရှိနေပါတယ်။ဖေဖော်ဝါရီလ28ရက်နေ့ကရင်းမပင်မြို့နယ်တပြေးအေးကျေးရွာကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ဆစ်ဆင်နေတာကြောင့်နေအိမ်တွေမီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မရှိလာနေရမှာတော့တပြေးအေးရွာနဲ့ကက်လျက်ရှိတဲ့ကဏီမြို့နယ်တွေကမိုးကောင်းကျေးရွာကိုအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့မြောင်ရမားဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုခန့်က VOA ကိုပြောပါတယ်
။တပြေးအေးကျေးရွာရဲ့မြောက်ဖက်ဒီမိုးကောင်းကျေးရွာနားမှာကျွန်တော်တို့ဒီဒေသခံကုကံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်တာရှိပါတယ်။အဲတော့မနေ့ကတော့ကျွန်တော်တို့ဒီ7နှစ်လောက်ကနေပြီးတော့ဗောနော်7နှစ်လောက်ထိအောင်ကျွန်တော်တို့အချင်းထံပြန်လာပြစ်ခတ်တဲ့ပိုက်ပွဲဖြစ်ခဲ့တာရှိပါတယ်ဒီအချမ်းမစစ်ကောင်ကြီးကနေပြီးတော့ဒီအပြစ်မဲ့ရတကြီးသူအချိုးဖမ်းဆီးနေတာလည်းရှိပါတယ်ဗောနော်ဒီမိုးကောင်းကြီးရွာကိုဘယ်ရောက်စီးနေပြီးတော့နေနေရရှိခဲ့တာရှိပါတယ်
နေအိမ်တွေမီးလောင်ဆုံးရှုံးတာအပြင်ဒေသခံတချို့ကလည်းစစ်ကောင်စီတပ်ကဖမ်းသွားတယ်လို့ဒေသခံတအူးကပြောပါတယ
်အာမနက်ခင်း7နှစ်ကြီးခွဲလောက်မှာမိုးကောင်းကြီးရွာကိုအဲ့တို့လာရောက်ပြီးတော့အမီးရှို့ကြရတယ်။ဟုတ်ကဲ့ကွာကျွန်တော်တို့ဒီအဝေးကနေပြီးတော့ပေါ့ဗျာကျွန်တော်တို့လန့်မြင်ရတာတော့မီးတော့အနေထားနဲ့ကျွန်တော်တို့လန့်ကြည့်ရတာဒါဟုတ်အနီးနားတော့ဘယ်သူမှကတ်လို့မရဘူးဗျာ။ဟုတ်ကဲ့ကွာသူတို့ကဒီရမ်းပစ်တာရမ်းပစ်ပြီးတော့သူတို့ကအဲ့လိုဝင်လာဆိုတော့အနီးနားတော့ဘယ်သူမှကတ်လို့မရဘူးဗျာ။ကြီးပါတဲ့မှာတော့လူတွေမရှိတော့ဘူးဗျာ။အဲ့ဒီသူတို့ဝင်လာကြတဲ့ဟိုဝင်လာကြတဲ့ဆိုကျွန်တော်တို့အရင်ရက်ကတည်းကရှောင်တိတ်နေကြတာဗျာ။ရင်းမပင်မျိုးနဲ့ပေါ့ရင်းမပင်မျိုးနဲ့အဲတပိအတောင်သူကွင်းလို့ပြောရမှာဗျအဲ့ဒီမှာတောထဲမှာနေတဲ့ဥကံအောင်လို့နားဖာနေအောင်ပါသွားတယ်လို့တင်ရတယ်ဗျအတမန်ပြည်သူတွေဗျသူတို့ဒီအတောင်သူတွေဓမ္မတွေဗျအဲ့ဒီဌာနမဒါအဲ့လိုလုပ်ငန်းတွေကိုပဲလုပ်တယ်ဗျ
ဖေဖော်ဝါရီလ26ရက်နေ့ကစလို့ရေးမပင်မြို့နယ်ချင်းပုံကျေးရွာနဲ့ညောင်ကိုင်းကျေးရွာကိုစစ်ကောင်စီကရဟန့်ရင်တွေနဲ့ဝင်ရောက်ပစ်ခတ်နယ်မြေရှင်းလင်းတာတွေလုပ်ပြီးတဲ့နောက်တပြေးအေးကျေးရွာမိုးကောင်းကျေးရွာတို့ကိုဇက်တိုက်ဆိုသလိုနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။နယ်မြေရှင်းလင်းရေးတွေမှာဒေသခံကျေးရွာသားတချို့ထိခိုက်သေးဆုံးမှုရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။လက်ရှိအချိန်မှာရင်းမပင်နဲ့ကဏီနယ်ကြားကျေးရွာ600လောက်ကဒေသခံ2000လောက်ဟာဘေးလွရာတောတွေထဲတင်းရှောင်နေရပါတယ်။ဒါကရင်းမပင်နဲ့ကဏီနယ်တဲကအခြေအနေပါ။စကိုင်းတိုင်းတဲကပဲကျွန်းလာမြို့ဝေလမူကျေးရွာကိုစစ်ကောင်စီကမက်ရှလာတရက်မှာလေကြောင်းကနေပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေလုပ်လို့ကျေးရွာထဲမှာဒေသခံတွေပိတ်မိနေတယ်လို့ဝေလမူကျေးရွာသူတဦးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီလိုလေအကုန်လုံးခက်ပြေးနေတာဒီမှာအရင်ရောက်နေလူတွေကိုဒုက္ခရောက်နေတာကအောင်50 60လောက်ကတော့ကလေးတွေလူကြီးတွေတော့ပြင်းကြီးတော့ခန္ဓာတရားကံပြန်ဖန်တော့ရတယ်။ဟောရောဝိုင်းတာလူကလေးတွေကိုတရားကံဖြစ်ခေါ်တာအပြင်ဆက်ပြေးတဲ့အဒုံးဆက်ပြေးတဲ့လူတွေပြန်လာဖို့ဒီမှာဒီဝါလေးကလေးတွေကိုရိုက်နေပြီးဖြစ်နေတယ်
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ကျွန်းလာမြို့နယ်ဝေလမူကျေးရွာမှာ PDF အမြေခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကကျေးရွာကိုစစ်ဆေးဆောင်ရွက်ဖို့တွားချိန်မှာထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါရတယ်။ဒေသခံတွေပြောသလိုလေကြောင်းကနေတိုက်ခိုက်တယ်ဆိုတာကိုတော့ထည့်သွင်းဖော်ပြထားတာမရှိပါဘူး။